ခန်းကြီး38အငယ်1မှ73တဖန်သာရဖျားကြီးနှုတ်ကပတ်တော်သည်ငါစီတို့ရောက်လာ၍အချင်းလူသားယောရှပြည်မေရှက်ပြည်တုပလတ်ပြည်ကိုအစိုးရသောမာဂောကပြည်သားဂောကမင်းတစ်ဖက်၌မျက်နှာထား၍ပရောဖက်ပြုလေအရှင်သာရဖျားကြီးအမိန့်တော်ကိုဆင့်ဆိုရမည်မှာယောရှမေရှက်တုပလတ်ပြည်တို့ကိုအစိုးရသောအိုဂောကမင်းတင့်တစ်ဖက်၌ငါနေ၏တင့်ကိုငါပြန်လာစေမည်တင့်ပါယိုးကိုတန်ချိတ်နှင့်ချိတ်ပြီးလင်တင်မှဆ၍ထူးဆန်းသောလက်နက်စုံအမျိုးမျိုးကိုဆောင်တော်သူဒိုင်းလွှားပါ၍ဓာတ်ကိုလက်ဆွဲတော်သူအလုံးချင်းများနှင့်မြင်းစည်းသူရဲ့ဘူချီအပေါင်းတို့ကိုငါဆောင်ခဲ့မည်အတီးတီးဒိုင်းလွှားကန်၍တန်ခမောက်လုံးကိုဆောင်သောပေရတိပြည်သားကုရှပြည်သားဖုဒပြည်သားကောမာနှင့်သူဤတက်များမြောက်ပြည်သားတောကံမအမျိုးနှင့်သူဤတက်များအလုံးအရင်အပေါင်းတို့သည်တင်နှင့်အတူလိုက်လာကြလိမ့်မည်တင်သည်မိမိ၌စုဝေးသောလူအလုံးရင်းများနှင့်တကွကိုကိုပြင်ဆင်လော့ပြင်ဆင်လက်နေလော့သူတို့ကိုစောင့်လျက်နေလော့ကြာမြင့်စွာကာလလွန်ပြီးမှတင်သည်အုပ်ချုပ်ရသောအခွင့်ရှိလိမ့်မည်ဓာဘေးနှင့်လွတ်၍လူအမျိုးမျိုးထဲကနှုတ်တော်ပြည်သားကြာမြင့်စွာစိတ်ညံလျက်နေသောဣဒရေလတောင်တို့အပေါ်သို့တဖန်ဆောင်ခဲ့သောပြည်သားတို့ရှိရာသို့နောင်ကာလ၌တင်သည်စစ်ချီ၍လာလိမ့်မည်ထိုပြည်သားတို့သည်လူအမျိုးမျိုးထဲကနှုတ်ဆောင်တော်သူဖြစ်၍တပြည်လုံးငြိမ်ဝှက်လျက်ရှိနေသောအခါတင်သည်မိုးတဲ့မုန်တိုင်းကဲ့သို့တက်လာ၍တင်၌ပါသမျှသောတပ်သားအလုံးရင်းနှင့်တကွထိုပြည်ကိုမိုးအုံတကဲ့သို့ဖြစ်လိမ့်မည်အရှင်သာရဖျားမိန်တော်မူသည်ကားထိုအခါတင်သည်အရာရာတို့ကိုအောင်းမေ၍မကောင်းသောအကြံကိုကြံစီလျင်ရွာစနပုတ်များသောပြည်မြို့ရိုးမရှိတကချင်နှင့်တကားမရှိစိုးရင်စရာအကြောင်းအလင်းမရှိညင်ဝတ်သောပြည်သားတို့ရှိရာတို့ငါချီသွား၍သူတို့ဥစ္စာကိုလူရဲ့သိမ့်ယူမည်အရင်စိတ်ညံ၍ယခုလူနေသောအရတ်တို့ကို၎င်းလူအမျိုးမျိုးထဲကစုဝေးသဖြင့်တိရိစ္ဆာန်များနှင့်ဥစ္စာများကိုရတတ်၍ပြည်အလေ၌နေသောသူတို့ကို၎င်းတိုက်မိဟုကြံစီလိမ့်မည်ရှေမပြည်သားဒေတံပြည်သားတာရှုကုံတယ်များချင်းသေးပြူအပေါင်းတို့ကကိုရောသည်သူ့ဥစ္စာကိုလူယူခြင်းငှာလာသလိုသူ့ဥစ္စာကိုဝေငှ၍ရွှေငွေကို၎င်းသရိစ္ဆာများနှင့်ဥစ္စာများကို၎င်းတိမ့်သွားလျက်များစွာလူရဲ့ဖြစ်စည်းခြင်းဟာအပေါင်းတင်းကိုစုဝေးစေပြီလို့ဟုမေးမြန်းကြလိမ့်မည်။အငယ်၁၄မှ23တို့ဖြစ်၍အချင်းလူသားပရောဖက်ပြု၍အရှင်သာရဖျား၏အမိန့်တော်ကိုဂောဂအားဆင့်ဆိုရမည်မှငါ၏လူဣဒရေလအမျိုးသားတို့သည်ငြိမ်ဝှက်စွာနေသောအခါတင်းသည်တည်၍မြင့်စီသောသူအလုံးရင်ပေါင်းအာချီသောစစ်သူရဲ့အပေါင်းတို့နှင့်တကွမြောက်မျက်နှာမှချီလာမည်ပြည်ကိုမိုးအုံတကဲ့သို့ငါ၏လူဣဒရေလအမျိုးသားတို့ကိုတဲ့၍တိုက်လာမည်နောင်ကာလတွင်ငါ၏ပြည်တစ်ဖက်၌တင့်ကိုငါဆောင်ခဲ့မည်မဟုတ်လောအကြောင်းမူကားအိုဂောကလူအမျိုးမျိုးတို့မျက်မှောက်၌တင့်အားဖြင့်ငါသည်ချီးမြှောက်ရာသို့ရောက်သောအခါသူတို့သည်ငါ့ကိုတည်ရကြမည်အကြောင်းဒီအရှင်သာဝရဖျားမိန်တော်မူသည်ကားငါသည်စစ်ချီစေမည်ဟုလွန်လေပြီးသောရှေးကာလ၌ပရောဖက်ပြုသောငါ၏ဂျွန်ဣဒရေလပရောဖက်တို့အားငါသည်ဗျာဒိတ်ပြီးသောအခါတင့်ကိုရီမှတ်သည်မဟုတ်လောအရှင်သာဝရဖျားမိန်တော်မူသည်ကားထိုကာလတွင်ဂောဂသည်ဣဒရေလပြည်ကိုတိုက်လာသောကာလကငါသည်ဒေါသအရှိန်ထ၍အမြဲထွက်လိမ့်မည်အကယ်စင်စစ်ထိုအခါဣဒရေလပြည်၌ကြီးစွာသောလှုပ်ရှားခြင်းဖြစ်လိမ့်မည်ဟုငါ၏ဒေါသမီးလောင်နှင့်ငါပြောပြီးပင်လေငါမိုးကောင်းငင်နှင့်တောတရိဆန်နှင့်မြေ၌တွတ်တက်သောတရိဆန်မြေပေါ်မှရှိသောလူအပေါင်းတို့သည်ငါရှိမှတုန်လှုပ်ကြလိမ့်မည်တောင်တို့သည်ပြိုလျက်အဆုံမြင့်သောအရတ်တို့သည်လဲလျက်အလုံးစုံသောအုတ်ရိုးပြုတ်လျက်ရှိကြလိမ့်မည်အရှင်သာရဖျားမိန်တော်မူသည်ကငါတောင်မြန်အရရတ်တို့တွင်သူတစ်ဖက်၌ဓာတ်ကိုငါမှားလိုက်သည်ဖြင့် လူအပေါင်းတို့သည်တယောက်ကိုတယောက်ဒန်းနှင့်ခုတ်ကြလိမ့်မည်။ငါသည်ကာလနာပြီးအသေးသက်ချင်းပြီးအားဖြင့်သူ့ကိုဒန်းပေးမည်။သူနှင့်သူ၌ပါသောတက်များအလုံးရင်းများအပေါ်မှလွှမ်းသောမူးရည်ကြီးသောမူးသည်ကန့်နှင့်ရောသောမီးမူးကိုရွာစေမည်။ထို့သောငါသည်ကိုယ်ကိုချီးမြှောက်၍ယုသည်ပွေသောဂုံလက္ခဏာကိုပြလျက်များစွာသောလူမျိုးတို့ရှိမှထင်ရှားသောအခါငါဒီထာဝရဘုရားဖြစ်ကြောင်းကိုသူတို့သိရကြလိမ့်မည်ဟုမိန့်တော်မူ၏